ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်းကပင်လယ်ကမ်းခြေတစ်ခုမှာအစ်ပွဲတော်တွားရောက်ပြီးတော့ဆင်နွှဲတဲ့ရိုဟင်ဂျာဒုက္ခသည်450ကျော်ကိုဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးတွေကဗုဒ္ဓဘုနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အခုလိုမျိုးယာနဲ့ချီပြီးတော့ထိန်းသိမ်းခံလိုက်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ခံတွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကထိန်းသိမ်းထားတဲ့စခန်းကနေတွားပြန်ပြီးတော့ခေါ်ထုတ်ခဲ့ကြရပါတယ်။နှစ်ရှည်လများအပြင်ထွက်ခွင့်ပိတ်လောင်ခံထားရတဲ့ဒုက္ခသည်စခန်းတွေထဲကရိုဟင်ဂျာဒုက္ခသည်တွေဟာအခုလိုမျိုးဘာသာရေးပွဲတော်အထိမ်းအမှတ်နေ့တွေမှာလွတ်လပ်စွာပျော်ရှင်လိုတဲ့အတွက်ရတဲ့နီးလန်းတွေနဲ့ခိတ္တခဏတာထွက်ခွာကြတာသာဖြစ်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တယောက်ကပြောပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာရမန်ဒန်ဥပုပ်လရာသီကုန်ဆုံးတဲ့အထိမ်းအမှတ် Eid ဘာသာရေးပွဲတော်အချိန်အခါမှာသိမ်းနဲ့ချီပြီးတော့ခိုးလုံနေထိုင်ရာရိုဟင်ညာမွတ်စလင်တွေအများစုနေထိုင်တဲ့ရိုဟင်ညာဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တချို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကပင်လယ်ကမ်းခြေတစ်ခုစီကိုတွားရောက်ဆင်နွှဲပြီးပျော်ကြတဲ့အချိန်ယာနဲ့ချီတဲ့ရိုဟင်ညာတွေဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်။အစ်ပွဲတော်ကျင်းပနေတဲ့ဒုတိယနေ့မှာပဲပင်လယ်ကမ်းခြေမှာအစ်ပွဲတော်ကိုလာဆင်နွှဲတဲ့ရိုဟင်ညာ450ကျော်ကိုဗုဒ္ဓဘူးညာကကော့စ်ဘဇားဒေသတွေကမြို့ဝင်ရောက်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ပြောခွင့်ရာရာဖဲလ်အစ္စလမ်ကဒီကနေ့ကြာသပတေးနေ့မှာ AFP သတင်းဌာနကိုပြောပါတယ်။အစ်ပွဲတော်ကာလကော့စ်ဘဇားကိုခရီးသည်တန်းနဲ့ချီလာရောက်လဲပတ်နေတဲ့အချိန်မှာလုံခြုံရေးစီးပင်းစည်းကမ်းတွေတိုးမြင့်ချထားပြီးစစ်ဆေးနေကြအခုလိုဖမ်းဆီးများမိတာလို့လည်းဘင်္ဂလားဒေ့ရှ်ရဲ့လုံခြုံရေးတွေကပြောပါတယ်။တကယ်တော့ဒီသိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလုံခြုံရေးစစ်ဆေးရေးဂိတ်တွေနဲ့အဆင့်ဆင့်ပိတ်ဆို့တားဆီးထားတဲ့သူတို့ခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေကနေတရားဝင်ထွက်ခွာခွင့်မရှိပါဘူး။ဒီလိုမျိုးလုံခြုံရေးတင်းကျပ်ထားတဲ့ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာယာနဲ့ချီပင်လယ်ကမ်းခြေဘက်ကိုဘလို့တွားရောက်ဆင်နွှဲခဲ့ကြသလဲ။ဘာကြောင့်ဖမ်းဆီးထိန်းသိမ်းခံရပါသလဲဆိုတော့ကိုတော့ကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်က VOA မြန်မာပိုင်းကိုသူသိထားသမျှအခုလိုပြောပြပါတယ
်။စခန်းဒီတိကပါလေလိမ့်တယ်သိရတယ်သူမီသူဟန်နဲ့တွေ့ကြတာပေါ့နော်ဒီစီစစ်စေးရဲ့ရှိတယ်ဟ
ုတ်ကဲ့
ဘုရားစစ်စေးရဲ့ဂိတ်ရဲ့ပွင့်နေဆိုတော့တိတ်မရှိဘူးအဲ့တော့ cost ဘာသာ change မှာဒီဒုက္ခသည်စခန်းအတိတ်ကနေဒီမှာကလေးရောသမီးရောအမျိုးသားတွေရောနော်သူတို့တွားပြီးတော့လေတက်နေတာပေါ့နော်ဒီမှာ cost ဘာသာရေကသူတို့တင်းစီတင်းတင်းပြီးတော့တင်းစီစင်တာဆိုတော့ဒီမှာကုတုပါလောင်မှာ UNH ရဲ့တင်းစီစင်တာပေါ့နော်အဲ့ဒီကိုပုတ်ဖွဲလိုက်တာပါအဲ့ဒီကနေသစင်းသူတို့ကိုတက်ဆက်ရစကန်ပေါ့ရှိပါတယ်ကန်အင်ချက်ပေါ့နော်ညကန်အင်ချက်မှာသစင်းသူတို့ကိုလွတ်ပြေးနေပြီလို့တန်လို့လူသိရတယ
်အခုဆိုရင်တော့ဖန်စီထိန်းထိန်းထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကို UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနဲ့စခန်းတာဝန်ရှိတဲ့သူတွေကသူတို့ချုံနောက်ထားတဲ့စခန်းတွေကနေဘတ်ကားတွေနဲ့တွားရောက်ခေါ်ဆောင်နေတယ်လို့လည်းဦးအောင်မြိုင်ကပြောပြပါတယ်။တသန်းနီးပါးရှိတဲ့လူကြီးထူထပ်လွန်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေဟာနှစ်နဲ့ချီပြီးပိတ်လောင်ခံထားရတယ်လို့ဖြစ်နေပါတယ်။သူတို့အတွက်ပညာရေးအလုပ်ကိုင်းခွင်လန်းပျော်ရှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါလွန်တာမို့ခုလိုမျိုးအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အစ်ပွဲတော်ကာလမှာရတဲ့နီလန်းနေနဲ့ကလေးငယ်လေးတွေအပါအဝင်မိသားစုဝင်တွေနဲ့လူငယ်တွေကအနီးဝန်းကျင်ကပင်လယ်ကမ်းခြေစီကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းဦးအောင်မြိုင်ကရှင်းပြပါတယ
်။ဘလို့ငယ်လာရင်သူတက်တဲ့လူတွေမှာတွားကြရလားဇာမလို့လည်းပုံပေါ်တော့ပြီးတော့ဒီမှာအလော့အဆွေလဲဒီမှာပညာရှင်တွေဆိုတော့လာခွင့်ဒါတွေလည်းကျွန်တော်မလို့လည်းပုံအဲ့တော့ကိုယ်နဲ့ဒီမှာဒါကတော့လူရဲ့သဘောတို့ကအပြောင်းအလဲပြပါတင်တာပေါ့နော်ဒီမှာဒုက္ခတဲ့စကဲမှာလည်းဒီမှာပလတ်စတစ်အောက်မှာပဲအမြဲတမ်းဒီလိုနေရဲဆိုတော့တက္ကသိုလ်လေးပွဲနေဆိုပဲလူတွားပြီးတော့ပြ
အခုလိုမျိုးနေထိုင်ခိုးလုံတဲ့စခန်းတွေထဲမှာဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပေမဲ့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးမျှော်လင့်ချက်ကတော့နေပါနေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့အခုလက်ရှိမှာလည်းဆီယနာသိမ်းခံထားရစေမြန်မာနိုင်ငံဘက်မှာလည်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကလည်းနှောင့်နှေးကြံ့ကြာနေစေဖြစ်ပါတယ်ရှင်